Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မှာသွားရှင်နေစိတ်လက်ကြည်သာရှိကြပါရဲ့လားခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်စက်တင်ဘာလ2ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ30/40 48တို့ကနေတိုက်ရိုက်တင်ဆက်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းရင်တင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်သတင်းတွေကိုမျက်ရင်ကျင်းနိုင်တဲ့အတူချင်ညာပါမယ်။ဟာရီကိန်းမုန်တိုင်းဒိုရီယန်ကတနာယီ၄တိုင်နှုန်းမိုင်180ကျော်နှုန်းနဲ့ဗဟားမားနိုင်ငံကိုဝင်ရောက်တက်ခတ်နေပြီးအမေရိကန်ဖလော်ရီဒါဘက်ကိုဦးတည်လာမယ်လို့ခန့်မှန်းထားကြပါတယ်။တောင်ကိုရီးယားသမ္မတရဲ့မြန်မာအဖွဲ့ဝင်အာရှသုံးနိုင်ငံခီးစဉ်ကိုတော့စတင်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွင်နေဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ပြင်းအားအဆင့်၅ရှိတဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်အရှေ့ဘက်ခြံနေရာချို့ကိုစတင်ဝင်ရောက်လာပြီဖြစ်ပါတယ်။ဒေသခံတွေရဲ့ဆိုရင်မှုကဘယ်လိုရှိပါသလဲ
။လူတွေကတော့ဆိုရင်တော့ပြောမနေနဲ့နောက်ရက်တည်းခတ်ပေါ့နော်။လုံးဝလည်းနှစ်ရက်လောက်ကဆိုညီမတို့စီကိုတက်တက်ဝင်တယ်လို့ပြောရတာလေနော်။အဲ့တော့
ဒီအကြောင်းသတင်းတွေပြပြချင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ဒီသတင်းနဲ့အတူမြန်မာရေးရဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာသလွားထူးခြားဆန်းများသတင်းစာရတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ။
ဗဟားမားနိုင်ငံတဝမ်းကိုအပြင်းအထန်ဝင်ရောက်တက်ခတ်နေတဲ့ဟာရီကိန်းမုန်တိုင်းဒိုရီယန်ကအမေရိကန်အရှေ့ဘက်ကမ်းရိုးတန်းကိုရွေ့ရှားလာမယ်အနေအထားရှိနေပါတယ်။ဟာရီကိန်းမုန်တိုင်းဒိုရီယန်ကအလွန်ပြင်းထန်ပြီးအလွန်ပဲအန္တရာယ်ကြီးတဲ့အဆင့်၅ဟာရီကိန်းမုန်တိုင်းဖြစ်လာပြီးလေတိုက်နှုန်းကတနအီကို295ကီလိုမီတာမိုင်180ကျော်နှုန်းနဲ့တိုက်ခတ်နေတာပါ။1935ခုနှစ်နောက်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အတ္တလန္တိတ်မုန်တိုင်းတွေထဲမှာအခုဟာရီကိန်းမုန်တိုင်းဒိုရီယန်ကအင်အားအပြင်းဆုံးဖြစ်တယ်လို့မိုင်ယာမီအခြေစိုက်အမေရိကန်အမျိုးသားဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးစင်တာကပြောပါတယ်။အတ္တလန္တိတ်သမုဒ္ဒရာတွင်းကမုန်တိုင်းမှတ်တမ်းတွေထဲမှာလည်းဒုတိယမြောက်အပြင်းထန်ဆုံးမုန်တိုင်းအဖြစ်စံချိန်တင်သွားပါတယ်။ဘာဟားမားစ်နိုင်ငံ Great Abaco ကျွန်းနဲ့ Grand Bahama ကျွန်းတို့ကိုဝင်ရောက်တိုက်ခတ်ချိန်မှာဟာရီကိန်းမုန်တိုင်းဒိုရီယန်ကအထူးပဲရရှိတဲ့နှုံနဲ့တိုက်ခတ်နေတာပါ။တနင်္လာနေ့နှောင်းပိုင်းကနေအင်ကာနေ့မှာတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အရှေ့ဘက်ကမ်းခြေကိုအန်ဒီယေကြီးတဲ့အစ်စ်နဲ့ချင်းကပ်လာမယ်လို့လဲမိုးလေဝသပညာရှင်တွေကပြောဆိုထားပါတယ်။
ဟောင်ကောင်မှာတနင်္လာနေ့ကအစိုးရစန့်ကျင်ဆန္ဒပြသူတွေဟာနိုင်ငံတကာလေဆိပ်နားကလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။73ဘက်မြောက်အဖြစ်စနေနေ့ကတည်းကအစိုးရအုပ်ချုပ်ရေးရုံးတွေရှိတဲ့နေရာမှာဆန္ဒပြခဲ့ကြပြီးရဲတွေနဲ့လည်းထိတ်တိုက်တွေ့ခဲ့ကြတာပါ။တနင်္လာနေ့ကတော့နိုင်ငံတကာလေဆိပ်နားအနီးဆန္ဒပြပွဲတွေကြောင့်လေရခီးစင်ချိုဖြတ်သိမ်းခဲ့ရပြီးလေဆိပ်ကိုပြေးဆွဲနေတဲ့အမြင်ရထားတွေကိုလည်းအာဏာပိုင်တွေကရပ်ဆိုင်းခဲ့ပါတယ်။ဒီမိုကရေစီစနစ်ပြောင်းလဲရေးတောင်းဆိုဆန္ဒပြနေတဲ့လူငယ်တွေဟာဟောင်ကောင်မြို့လမ်းမတွေပေါ်မှာမီးခိုးလုံးတွေဖုံးအုပ်သွားအောင်မီးရှို့ဆန္ဒပြခဲ့ကြတဲ့အတွက်တညာအတွင်းပျက်စီးဆုံးရှုံးမှုတွေရှိခဲ့တာနဲ့ပတ်သက်လို့အုပ်ချုပ်ရေးအရာရှိတွေကတော့ဟောင်ကောင်ရဲတွေဘက်ကကာကွယ်ပြောဆိုခဲ့ပါတယ်။ဆန္ဒပြသူတွေဘက်ကမီးလောင်ပုံးတွေအုတ်ခဲတွေနဲ့ပစ်ပေါက်လမ်းတွေကိုပိတ်ဆို့တားဆီးမှုတွေကိုရဲတွေဘက်ကမီးတပ်ပိုက်တွေသုံးဖြိုခွဲခဲ့တယ်လို့မျက်ရည်ယိုပုံးတွေနဲ့ပစ်ခတ်ပြီးရာဘာတုတ်တွေနဲ့ရိုက်နှက်တချိန်မှာတော့တနက်နဲ့ချင်းချောက်ပစ်ခတ်မှုဖြစ်ခဲ့တာပါ။တနည်းအနေနဲ့ကဆိုရှယ်မီဒီယာတွေမှာကြဲကြဲပြန့်ပြန့်ထွက်ပေါ်လာတဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာတော့ဟောင်ကောင်မြေအောက်ယထာဘူဒာယုံနှစ်ခုမှာယူနီဖောင်းအပြည့်ဝတ်ထားတဲ့ဟောင်ကောင်လုံတိန်ရဲတွေကနံပါတ်တုပ်တွေကင်ပြေးလွှားပြီးယထာစီဖို့စောင့်နေတဲ့ခီးတယ်တွေနဲ့ယထာထဲရှိနေတဲ့ခီးတယ်တွေကိုလိုက်လံရိုက်နှက်အကြမ်းဖက်ဖမ်းဆီးမှုတွေတွေ့ခဲ့ရပါတယ်။ Prince Edward ဘူဒာယုံအတွင်ဖြစ်ခဲ့တဲ့လုံတိန်ရဲတွေရဲ့အကြမ်းဖက်နှိမ်နင်းမှုကိုမှတ်တမ်းဗီဒီယိုကနေတွေ့မြင်ခဲ့ရတဲ့ဟောင်ကောင်ပြည်သူအများစုကတော့အမျက်ဒေါသထွက်ခဲ့ကြပါတယ်။ Prince Edward ဘူဒာယုံမှာဖြစ်ခဲ့တဲ့အခြေအနေဟာဗျမ်းမတာဖြစ်ခဲ့ပြီးဆန္ဒပြသူတွေနဲ့လမ်းတော်လမ်းလာပြည်သူတွေကြားခွဲခြားဖို့အခက်အခဲရှိခဲ့တဲ့အတွက်ရဲတွေဘက်ကယထာစီသူတွေအားလုံးကိုချိန်ချောက်ကင်တွယ်တဲ့ပုံစံမျိုးဖြစ်ခဲ့ကြောင်းဟောင်ကောင်ရဲတပ်ဖွဲ့ပြောခွင့်ရအမျိုးသမီးကသတင်းတောက်တွေကိုဝန်ခံပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအများပြည်သူလုံခြုံရေးနဲ့ဥပဒေချိုးဖောက်သူတွေကိုအရေးယူဖို့အတွက်တော့ရဲတပ်ဖွဲ့အနေနဲ့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းသွားဖို့အခိုင်အမာဆုံးဖြတ်ထားကြောင်းဟောင်ကောင်ရဲတပ်ဖွဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
ရှင်မင်းနိုင်ငံတွင်းမှာအီရန်ထောက်ပံ့ထားတဲ့ဟူသီသဘုံတွေနဲ့တိုက်ခတ်နေတဲ့ဆော်ဒီဥဆောင်နဲ့ညွန်ပေါင်းတပ်ဖွဲ့တွေကရှင်မင်းအနောက်တောင်ပိုင်းကထိန်းသိမ်းရေးစခန်းတစ်ခုကိုလေကြောင်းကနေတိုက်ခတ်ခဲ့ပြီးတဲ့နောက်မှာတော့လူပေါင်း100ကျော်တေဆုံးမယ်လို့ယူဆတဲ့အကြောင်းနိုင်ငံတကာချက်ချင်းတွေအဖွဲ့ကပြောပါတယ် အပြည့်အစည်းပုံကြတဲ့ကအသက်ရှင်ကျင်းရစ်သူတွေကိုရှာဖွေဖို့ဆောင်ရွက်နေတဲ့အကြောင်းကြက်ချင်းတွေအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်အဝေးတွင်ဒရုန်းယာဉ်တွေနဲ့ဒုံးကျည်တွေတူလောင်ထားတဲ့တဟာမာအဆောက်အုံတစ်ခုကိုပစ်ခတ်ခဲ့တာဖြစ်ပြီးအရက်သားတွေကိုအကာအကွယ်ပေးနိုင်ရေးလိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့တယ်လို့လဲဆော်ဒီဦးဆောင်နဲ့ညွန်ပေါင်းအဖွဲ့ကပြောပါတယ ဒီတာကန်တွေကတော့အဲ့ဒီစက္ကန့်ဟာဟူတီသဘုံတွေရဲ့အရေးပါတဲ့မိသားစုဝင်တွေနေထိုင်နေတာလို့ပြောပါတယ်။ရေမဲဆွေရကိုကူညီနေတဲ့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့နဲ့ဟူတီသဘုံကြားငါးနှစ်ကျော်ကြာတိုက်ခိုက်မှုတွေအတွင်းအရသားထောင်ချီတေဆုံးခဲ့ရပြီဖြစ်တယ်လို့စာနယ်ရိတ်ကမလုံလောက်မှုကျန်းမာရေးစောင့်ရှောက်မှုမရတာတွင်ရင်ဆိုင်နေကြရပါတယ်။
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အော်ဒစ်ဆာမြို့မှာစနေနေ့ကလူခဏဦးတေဆုံးပြီး21ဦးဒဏ်ရာရခဲ့တဲ့ပစ်ခတ်မှုမှာတနက်သမားဟာတကိုယ်တော်လုခဲ့ပုံရပြီးနိုင်ငံတကာဓမ္မမဟုတ်ပြည်ရင်းကအကြမ်းဖက်အုပ်စုတွေနဲ့ဘာမှပတ်သက်ဆက်ဆက်မှုမရှိဘူးလို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုး FBI ကပြောပါတယ်။တနက်သမားဟာအသက်30ချောင်းနှစ်အရွယ်ရှွန်အက်တာဖြစ်ပါတယ်။သူ့ကိုရဲတွေကအသေးပြစ်ခတ်ဖမ်းဆီးမှုမတိုင်ခင်ရှွန်အက်တာဟာစာပို့ကားတစ်စီးကိုအပိုင်စီးခဲ့ပြီးနောက် အရှိန်ပြင်းပြင်းနဲ့မောင်းနေခဲ့ပြီးလမ်းပေါ်ကကားတွေကိုလည်းတနက်နဲ့ပစ်ခတ်ခဲ့ရပါ။တနက်သမားလက်ချက်ကြောင့်တည်ဆုံးခဲ့တဲ့လူတွေထဲမှာစေကျော်သက်အရွယ်တဦးလည်းပါဝင်ပါတယ်။တရားရသူတွေထဲ တနက်သမားဟာအဝေးပြေးလမ်းပေါ်မှာကားမောင်းနေစဉ်ဘဲဘက်လမ်းအကွေမီးမပြခဲ့တဲ့အတွက်ကားကိုရက်ဖို့ပြင်းနေရဲတပ်ဖွဲ့ကားကနောက်ကနေလိုက်ပြီးအချက်ပေးရမှာသူကကားအနောက်မှန်ကနေတဆင့်ရိုက်ဖယ်တနက်နဲ့ရဲကားကိုပစ်ခတ်ခဲ့တဲ့အတွက်ရဲအရာရှိတဦးဒဏ်ရာရခဲ့ပါတယ်။အဲဒီနောက်တနက်သမားဟာသူ့ကားကိုရက်ပြေးထွက်ပြီးတဲ့နောက်စာပို့ကားကိုခိုးယူမောင်းနေခဲ့ပြီးလမ်းတစ်လျှောက်မြင်းသမ တနက်ညပြစ်ဖို့ရည်ရွယ်ချက်ရှိခဲ့ပုံရတယ်လို့ရဲအရာရှိတွေကပြောပါတယ်ရှင်
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက် 6:00နာရီကနေ 8:00နာရီထိ line meter 20kHz
1.1kHz 9.1kHz 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 9 ကိုရီးယားလုပ်ငန်းပေါင်း200ကျော်စီးပွားရေးလုပ်နေကြတာဖြစ်ပြီးနိုင်ငံတော်အတိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမရဦးဝင်းမြင့်တို့နဲ့တွေ့ဆုံဆွေးနွေးမှာပါ မြန်မာနိုင်ငံမှာကိုရီးယားလုပ်ငန်းပေါင်း200ကျော်စီးပွားရေးလုပ်နေကြတာဖြစ်ပြီးတောင်ကိုရီးယားသမ္မတမွန်ရဲ့နိုင်ငံတော်ခီးစဉ်အတွင်းမှာတော့မြန်မာဆိုရဘက်ကကိုရီးယားလုပ်ငန်းတွေအတွက်ဌာနဆိုင်ရာကိစ္စရအခက်အခဲတွေကိုကူညီဖြည့်ရှင်ပေးမဲ့ကိုရီးယားဆိုင်ရာယုံကိုစတင်ဖွင့်လှစ်မယ်လို့လည်းခန့်မှန်းရပါတယ်။ရန်ကုန်မှာဆက်လုပ်မဲ့ကိုရီးယားမြန်မာအီကွန်နော်မစ်ကော်ပိုရေးရှင်းအင်
American and Dion Nanganja, a chain Johnny B. Selepinide, a Pian Lan Gondre Sipway, now so Chinigaro, the Nuni Niga, Twingongo, a Titrigo, a Pian Lan Satin, Taman like that, Pipare, the Yogani, American Go, Timpo Gere, Dollar, Diane, Sunny Billion, Dambo Shire, Gompia Siri, a ball, the Mara Donner, Tranga, Sanga, Yagai no, a con Sija Kevare, a Joe Yala and Nine, a Sasa, Agazab de Si, Agazab with only, Duria de Siri, Bri Bogarima, American. ကတော့သွေးသူတွေအနေနဲ့ဈေးနှုန်းတိုးနှစ်ဝယ်ယူရဖို့ရှိနိုင်ပါတယ်ဒီဒေါ်တွင်တရုတ်ဘက်ကလည်းအပြန်အလှန်အနေနဲ့အမေရိကန်ကတရုတ်ကိုတင်ပို့နေတဲ့ဒေါ်လာ900ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းအချို့အပေါ်မှာအခွန်900ကိုင်းနှုန်းကနေ10000ကိုင်းနှုန်းထိထပ်တိုးစီးကြပ်ဖို့စတင်ခဲ့ပါတယ်အမေရိကန်ပို့ကုန်တွေဖြစ်တဲ့ရေခဲရိုက်ပြောင်းမှုဝက်အသေးတလင်းကြောင့်စပိန်တရားရီအပါအဝင
ကျွန်တော်တို့ရဲ့အထည်အဆောက်အုံတွေဆောက်လုပ်တွေ့ချက်ထားတာကနေအခုဖွံ့ဖြိုးရေးလှုပ်ဖို့နေရာသစ်ရှာတာမှာတော့မြေအောက်မှာတည်ဆောက်ရေးလှုပ်ဖို့စီစဉ်သူတွေကကြံစနေကြပါတယ်။မြောက်ဝေးပြေးလမ်းမကြီးနဲ့လေဝင်လွေအတွက်စနစ်ထားရှိတဲ့စင်ကာပူနိုင်ငံကအခုတော့မြေအောက်မှာအဆောက်အုံတွေဆောက်လုပ်ဖို့တုံ့တက်နေတာပါ။
ပြီးခဲ့တဲ့မတ်လတုန်းကထုတ်ထားတဲ့ဖွံ့ဖြိုးရေးအစီအစဉ်အကြံအစည်တော့မြေအောက်မှာသူလှောင်ရေးပို့ဆောင်ဆက်သွယ်ရေးဝန်ဆောင်မှုတွေကိုထားရှိဖို့အာဏာပိုင်တို့ကလိုလားနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာနိုင်ငံစီးပွားရေးအတွက်အရေးပါတဲ့အမေရိကန်အလုပ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးသတင်းပတ်တင်းလာနေ့ကိုအလုပ်သမားနေ့ဖြစ်သတ်မှတ်ပြ
တင်လာနေမယ်ခင်ထိတိုင်းအောင်နိုင်ငံကသတင်းတွေကိုမတ်တင်ဤတိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို view ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းရေးတစ်ပုဒ်နဲ့တင်ပြကြပါမယ်ပြင်းအားအဆင့်၅ရှိတဲ့ Dorian Hurricane မုန်တိုင်းဟာတနင်္ဂနွေနေ့ကအမေရိကန်ရှေ့တောင်ဘက်မဟာမားကျွန်းကိုဝင်ရောက်ဖြတ်တန်းခဲ့ပြီး Florida အရှေ့ဘက်ခြမ်းကိုဦးတည်လာနိုင်ပြီဖြစ်ပါတယ်ဒီမုန်တိုင်းနဲ့ပတ်သက်လို့ဒေသအဲ့ဒီဒေသတွေမှာရှိတဲ့မြန်မာနယ်ပွားတွေဘယ်လိုကြိုတင်ပြင်ဆင်နေကြသလဲဆိုတဲ့အကြောင်းကိုပြောပြမှာပါ။ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာတနင်္ဂနွေနေ့ညနေပိုင်းကတနအီမိုင်220နှုန်းနဲ့ဘာဟာမားကျွန်းကိုဝင်ရောက်သွားခဲ့ပြီးဖလော်ရီဒါပြည်နယ်တောင်ပိုင်းကိုဥတီနေတာပါ။မုန်တိုင်းဝင်မယ်လို့သတိပေးခန့်ထားရတဲ့ဖလော်ရီဒါပြည်နယ်အရှေ့ဘက်ကမ်းခြေဖြစ်တဲ့ပမ်ဘီချ်မြို့နယ်ကိုတော့တနင်္ဂနွေညပိုင်းမှာဝင်ရောက်နိုင်ပွဲရှိပါတယ်။ပမ်ဘီချ်မြို့ကိုဟာရီကိန်းမုန်တိုင်းဥတီလာနေတဲ့အတွက်လူတွေစိုးရိမ်စိမ့်နဲ့ကြိုတင်ပြင်ဆင်မှုတွေဘယ်လိုလုပ်နေကြသလဲဆိုတာအဲ့ဒီမြို့နယ်မှာနေတဲ့မတ်မီမြန်နိုးခင်က VOA မြန်မာပိုင်းကိုပြောပါတယ
်လူတွေကတော့စိုးရိမ်တာကတော့ပြောမနေနဲ့နောက်ရက်တွေခက်ပေါ့နော်လွန်ခဲ့တဲ့နှစ်ရက်လောက်ကဆိုညီမတို့စီကိုတက်တက်ဝင်တယ်လို့ပြောရတာလေနော်အဲ့တော့ဓာတ်စီတွေဆိုလည်းညီမဆိုမနက်9နာရီထားပြီးတော့ဆိုင်မခွင့်နေလဲအဲ့ဆိုင်ရှိမှာသွားတက်စီရတယ်စီပြီးတော့လို့စီဖြည့်ပေါ့အဲ့လိုလုပ်ရတယ် grocery ရောဒီတွေမှာဆိုလို့ရှိရင်လည်းပါမုတ်သေးအဲ့လိုကံပူးတွေကလုံးဝအပြောက်ပဲဟိုတချို့ဆိုရင်ရှက်တာတွေကားတဲ့အပြားတွေမရှိတဲ့အိမ်ဆိုရင်အဲ့ဒါတွေဝယ်ပြီးတော့လုံးကြရတယ်တုံးသက်သားပြားနဲ့ကားတဲ့အိမ်ဆိုရင်တန်နဲ့ရရတယ်တချို့ကတော့ဂူရောင်ထဲမှာကားတွေပါတွေကိုအကုန်ထည့်ခဲ့သိမ်းခဲ့ပြီးတော့အဲ့လိုထွက်သွားရတယ
်ဖလော်ရီဒါအာနာပိုင်ကပမ်ဘီချ်ကမ်းခြေတစ်လျှောက်အန်ဒီယဇုန်တွေတတ်မှတ်ကြီးညာထားပြီးလူတွေကိုအေးပေါ်ရွှေ့ပြောင်းဖို့တတိပေးထားကြောင်းလဲမတ်မီမြန်နိုးခင်ကပြောပါတယ်
ကာဗနာလည်းပြောတာပြီးသားစမ်းယိုဒန်ဘတ်တွေကကြတော့တကယ် EG အင်ကောင်းနေလည်းနေတဲ့လူတွေပေါ့နော်တချို့ကြတော့လည်းကာမယ်ရက်ွက်တွေလည်းခြိတယ်နှစ်ခုကရောနေသလိုဖြစ်နေတာအဲ့ဒီဘက်တွေကလေအဲ့လိုဟာတွေကိုအခုပြောင်းနေပြီဆိုလို့လေရေလို့ချင်းရေတွေရောက်လာပြီဒါကြီးကြပါလို့ပါတော့လို့တချို့ဆိုရင်အိမ်မှာဟိုပါလေရှက်တာတွေမတက်နိုင်တဲ့ဖိုးကြီးဖွားကြီးတွေဆိုရင်ရဲတွေကိုခေါ်လိုက်ရဲတွေကလာလုပေးတယ်တချို့ကအเจ้าတွေမှာအာကစားခံမတွေပေါ့နော်ကဲဒီခန်းလို့တဘောမျိုးသူတို့လုတ်ပြတာပေါ့အကုန်လုံးဒီမှာသူတို့အစားအသောက်တွေရောသေးဝါးတွေရောအဲ့မှာသွားနေလို့ရတယ်နေနေနေဆိုရင်ပေါ့နော်ဒါပေမဲ့အရှိကန်ယိုရန်ဘတ်အချမ်းကအဲ့ Tambish နေရာတွေလူတွေကတော့မဖြစ်မနေကြောင်းရမဲ့အေဇုံလို့ခေါ်တယ်သူကအဲ့အေဇုံဘီဇုံလို့ရှိတယ်သူတို့တွေကြောင်ပြောင်းကူပြောင်းသွားတယ
်မုန်တိုင်းဟာအနောက်ဘက်ကိုဥတီရွေးရှားနေပြီးဘာမာကျွန်းအနောက်မြောက်ဘက်ကအဘကူကျွန်းစုကိုဝင်ရောက်တိုက်ခတ်ရမှာတော့တစ်ပင်တွေပြိုလဲပြီးလမ်းတွေပိတ်သွားတာမျိုးတချို့နေရာတွေမှာကားဝေါ်ကိုတစ်ပင်တွေပြိုကျပြီးပျက်စီးကုန်တာမျို ဒတ်တိုင်လေးပြလဲပြီးလေပြင်းကြောင့်အင်္ဂါမိုးတွေလန်ကုန်တာကိုဒေသခံတွေသူတို့တွေ့တာမှာတင်းတဲ့ဗီဒီယိုအတစ်စင်တွေ့ရပါတယ်။အမေရိကန်ဟာရီကိန်းစောင့်ကြည့်ဌာနရဲ့ခန့်မှန်းချက်အရဒိုရီယန်မုန်တိုင်းရဲ့လမ်းကြောင်းဟာဖလော်ရီဒါပြည်နယ်ကမ်းခြေနဲ့အနီးဆုံးဒေသတွေဖြစ်တဲ့အော်လန်ဒို၊ဂျက်ဆန်ဗီလ်စတဲ့မြို့တွေကိုဖြတ်သွားနိုင်ပြီးနောက်ရက်ဒီမှာဂျော်ဂျီယာ၊တော သိရသေးကြောင်းမြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့မြို့မှာနေထိုင်တဲ့ကိုဇေယျထွန်းကပြောပါတယ
်ကျွန်တော်တို့ဒီနော့ကယ်ရိုလိုင်းနားဘက်ကိုဒီမုံငယ်ကလာမယ်မလာဘူးဆိုတာကိုကျွန်တော်တို့ကမသိကြသေးဘူးအဲ့တော့တော်တော်များများကတော့ဘာမှတော့သိပြီးတော့ဟိုထူးထွေပြင်ဆင်တာတော့မတွေ့ဘူးဒီမုံတိုင်းကဒီဟိုဖလော်ရီဒါဘက်ကိုတော့ဝင်မယ်လို့ကျွန်တော်တို့ထင်နေပေါ့နော်ပြီးသွားလို့ရှိရင်မုံတိုင်းကမြောက်ဘက်သွားမလားနောက်ဘက်ကိုဆက်သွားမလားကြည့်ပြီးတော့မှဒီဘက်မှာပို့ပြီးတော့ warning ပေးမယ်လို့ထင်တယ်ပြီးတော့နောက်တစ်ခုကဟိုကျွန်တော်တို့ကြားတာကတော့ဒီမုံတိုင်းကကျင်းတယ်ဒါပေမဲ့သူ့ရဲ့အရွေ့ကနှေးတယ်တော်နှေးတော့ကြတော့ကျွန်တော်တို့ဘက်ကဒီနော့ကရိုလိုင်းနာဘက်ဆိုလို့ရှိရင်နောက်တစ်ဘက်တောက်ကြပတ်ဝန်းကျင်လောက်မှသူရောက်မယ်လို့သူတို့မှန်းတယ်ပေါ့နော်
ကျွန်တော်တို့နေထွန်းကတော့တနင်္ဂနွေနေ့လည်ပိုင်းမှာဖီမာလို့ခေါ်တဲ့ပြည်တော်စုအရေးပေါ်စီမံခန့်ခွဲရေးဌာနကိုတွားရောက်ခဲ့ပြီးအစိုးရအနေနဲ့မုံတိုင်းတန်ခံရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးအတွက်အသုံးပြုဖို့ဒေါ်လာ155သန်း30ကျပ်ကိုဆုံးဖြတ်ထားကြောင်းပြောကြားခဲ့ပါတယ်ခင်ဗျာတွင်လာမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့မြန်မာရေးရာဆွေးနွေးခန်းဖြစ်ပါတယ်ဝစီဘုံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်ခိုင်ဖြူပါတီရဲ့သဘောထားသိရအောင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတောင်းအေးကို VOA Editor ဒေါက်ကင်စိုးဝင်းတွေ့ဆုံမေးမြန်းထားတာပ
ါမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါခင်
ဗျာတို့ VOA American တန်ကိုအခုလိုဒီပြည်ခိုင်ဖြူပါတီဌာနချုပ်ကိုလာပြီးတော့တွေ့ဆုံမေးမြန်းခင်ပြည်ရဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ကျွန်တော်တို့ဒီဟို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟိုစိုင်းပြင်းနေကြတွေ့ရပါတယ်တော်တော်မှာဥတောင်းအေးအနေနဲ့လည်းထဲထဲဝင်ဝင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြူပါတီရဲ့ကိုစားပေါ့ဟိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဟိုတကယ်ကိုအင်တိုင်းအားလိုက်ပါဝင်ဆောင်ရွက်နေတာတွေ့ရပါတယ်အဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြူပါတီရဲ့ရည်တည်ချက်ကလေးပေါ့လေအဲ့ဒါလေးပြောပြပေးပါလားရှင
်ဟုတ်ကဲ့ဒီမေးခွန်းမေးတဲ့အတွက်ကျေးဇူးတင်ပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ပြည်ခိုင်ဖြူပါတီကပြင်ဆင်တဲ့လုပ်ငန်းစဉ်ကိုလက်ခံပါတယ်ပြင်ဆင်ရမယ်ဆိုတဲ့အလုပ်ကိုပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေစတင်ရေးဆွဲစဉ်တည်းကရေးဆွဲတဲ့ပုံကိုယ်တွေဟာဖွဲ့စည်းပုံအခြေခံဥပဒေဒီဒါတသမတ်ထဲသွားမယ်ကိစ္စမဟုတ်ဘူးအဲ့တော့တခြားနိုင်ငံတွေလိုပဲကျွန်တော်တို့ကပြင်သင့်ပြင်လိုက်တဲ့အချိန်မှာပြင်သင့်ပြင်လိုက်တာတွေပြင်ရမယ်ခေတ်ကာလအခြေအနေနဲ့ကိုက်ညီအောင်ပေါ့နော်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာကအခန်းတစ်ခန်းအနေနဲ့ကျွန်တော်ဖော်ပြထားပါတယ်။အဲ့ဒီအခန်းထဲမှာပါတဲ့ပုံမှားတွေအတိုင်းပေါ့နော်။ပြင်မယ်ဆိုရင်အဲ့ဒီတိုင်းပြင်ပါ။အဲ့ဒီတိုင်းပြင်ရမယ်လို့ကျွန်တော်တို့ကရည်တည်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။အဲ့တော့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းဆက်နှစ်ပေါ့နော်။ခုနကတော့ပြောတဲ့အတိုင်းဆိုလို့ရှိရင်အဲ့မှာပုံမှား433ရဲ့34ရဲ့35ရဲ့36ရဲ့ပေါ့။အားလုံးကတော့436ဆိုပြီးတော့436ပြင်ဖို့ကအဓိကကြတယ်လို့ပြောပါတယ်။အဲ့ဒီခါမှာဒီတက်မတော်သားကိုယ်စားလှယ်တွေပေါ့နော်ပါဝင်တဲ့တကြောင်မို့25ရာခိုင်နှုန်းကတော့ဟိုပြင်နိုင်မှုအလားအလာမရှိဘူးပေါ့အခက်ခဲဆုံးအဆင့်ကတော့အဲ့ဒါပဲပေါ့ဆိုပြောနေကြတာပါ
တရားရှင်းပြရင်လည်းရှိတယ်ဗျဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်မှာပါတယ်433 34 35 36ဆိုတာကကျွန်တော်တို့အမေရိကန်နိုင်ငံမှာလည်းအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေရှိတယ်လေကျွန်တော်လေ့လာမိသလောက်တော့ပုံမှန်5ထင်တယ်နော် Article 5လို့ကျွန်တော်သိတယ်အဲ့ဒီထက်မှလည်းပဲကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ကိုနည်းလမ်းတွေပေးထားတယ်အဲ့တော့ကျွန်တော်တို့ရှိမှာတော့ကျွန်တော်အကြမ်းမင်းတည်တာပေါ့နော်အဲထက်လွတ်တော်အောက်လွတ်တော်ပေါ့နော်ဒီလွတ်တော်နှစ်ရက်ကဲ3ပုံ2ပုံပေါ့အဲထောက်ခံလို့ရှိရင်ဒီ3ပုံ2ပုံကကျွန်တော်တို့ဥပဒေမူကြမ်းကိုတင်နိုင်တယ်လို့ရှိတယ်အဲကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပဲဒီလွတ်တော်ကိုယ်စားလှယ်ရဲ့20ရာခိုင်နှုန်းပြောမစွင်5ပုံ2ပုံပေါ့ဒီ20ရာခိုင်နှုန်းကလက်မှတ်ထိုးပြီးတော့ဥရမူကြမ်းတစ်ခုကိုတင်ခွင့်ရှိတယ်နော်ဟို436ကိုမသွားခင်အဲ့ဒါလေးသိဖို့လိုတယ်သို့တော်လည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာဟာပြင်သစ်ပြင်တိုက်တဲ့အခိုင်မှာပြင်သစ်ပြင်တိုက်တာကိုပြင်ဖို့ပဲလိုတယ်အဲကိုနဲ့သဘောထားမတိုက်ဆိုင်လို့ ကိုမကြိုက်လို့ကိုမနှိမ့်မြို့လို့ဆိုတော့ယူဆချက်မျိုးနဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာပြင်လို့မရဘူးပြင်လည်းမပြင်တည်ဘူးအခုခင်ဗျားတို့ဒီအမေရိကန်နိုင်ငံမှာငအောင်ပဲ22ခုပဲကျွန်တော်တို့ပြင်ရသေးတယ်လို့အကြံဉာဏ်သိထားတယ်အဲ့တော့ကျွန်တော်တို့ကလည်းပဲအဲ့ဒီလိုပဲဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပဲပြင်စီခြင်းတယ်အဲ့တော့ဘာကြောင့်ပြင်တာလဲဘဒုအကျိုးစီးပွားတဲ့ပြင်တာလဲပြည်သူတွေရဲ့အကျိုးစီးပွားမြန်မာနိုင်ငံရဲ့အကျိုးစီးပွားကျွန်တော်တို့အခြေခံမူထဲမှာပါတယ်ပြည်တော်စုမပြိုကွဲတိုင်းလားစီလုံးညီမှုအချုပ်ချာအနာတည်ထောင်ခိုင်မြဲရေးဒီကိစ္စတွေခိုင်မာနေအောင်ကျွန်တော်တို့ကရေးဆွဲထားတဲ့ဥပဒေလို့ကျွန်တော်ဒီလိုနားလည်တယ်။ဒါကြောင့်မို့လို့လွယ်လွယ်ပြင်လွယ်လွယ်ဖြစ်လို့မရအောင်လို့ဒီခုနပုံမှန်436မှာဟာ85ရာခိုင်နှုန်းကျော်ရမယ်။အဲ85ရာခိုင်နှုန်းကျော်ပြီးတဲ့ပြင်တချို့ပုံမှန်တွေကခုနပြည်လုံးညွတ်ဆန္ဒခံကွယ်ယူရမယ်လို့ပြောပါတယ်။အဲ့ဒီပြင်ဆင်ချက်ကကျွန်တော်ခုနပြောသလိုပြည်သူတွေနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကိုအတွက်ပြင်ဖို့လိုတယ်ဆိုရင်တမတော်မပြောနဲ့အကုန်ပါလာလိမ့်မယ
်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီ report ထွက်တဲ့အခါမှာပြင်ဆင်သင့်တယ်ဆိုပြီးတော့အချက်ပေါင်းအစိုးပြုက3900ကျော်ပေါ့နော်။အဲ့ဒီထဲမှာဒီပြည်ခိုင်ပြိုးပါတီကနေပြီးတင်တာ10ချက်ပေါ့။အဲ့ဒီ10ချက်ထဲမှာလည်းဟိုတနေ့ကကျွန်တော်လွှတ်တော်မှာကြားလိုက်ပါတယ်။ဒီနိုင်ငံတော်သမရရဲ့လုပ်ပိုင်ခွင့်ရှော့ချရေးအပါအဝင်ပေါ့17ချက်ပေါ့လေ။အဲ့ဒါနဲ့ပတ်သက်ပြီးအကြမ်းမြင့်လေးပေါ့အချင်းချုပ်ကလေးရှင်းပြပေးပါလားရှင်
။ကျွန်တော်တို့ကအဲ့ဒီ report ထဲမှာ10ချက်ဆိုတာကျွန်တော်တို့အဲ45ခုကော်မတီမှာတစ်ချက်မှမဆွေးနွေးခဲ့ဘူးကျွန်တော်မတင်သွင်းခဲ့ဘူးเนาะအဲ့ဒီဖြစ်စဉ် process လေးကိုနည်းနည်းပြန်ပြီးတော့စဉ်းစားကြည့်ရင်သူတို့ကအခု NLD ပါတီကကိုယ်စားလှယ်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုပြီးတော့ဒီ၃နှစ်မြောက်လောက်တဲ့ဒီချိန်ဒီကာလမှာအရေးကြီးအစိုးတရားတင်တယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတက်ကိုဖွဲ့စည်းပေးပါဆိုပြီးတော့အရေးကြီးအစိုးတင်တယ်အဲ့ဒီအစိုးတင်တဲ့ကကျွန်တော်တို့ကကန့်ကွက်ခဲ့တယ်တကယ်လို့အချိန်ရမယ်ဆိုရင်အဲ့ဒီဟာဒီပြန်ပြီးတော့ကြည့်စေချင်ပါတယ်အဲ့တော့အရေးကြီးအဆိုတရဆိုတာဟာလွတ်တော်မှာတတ်မှတ်ထားတဲ့စီကံချက်တွေရှိတယ်။အဲ့ဒီအရေးကြီးဆိုဥအောင်ကြည်ညွန့်တင်တဲ့အရေးကြီးဆိုဟာတတ်မှတ်ချက်တွေနော်မညီတဲ့ချက်တွေအများကြီးပါတယ်။ဥပမာဆိုတော့လောလောဆယ်ဖြစ်ပေါ်နေတဲ့ကိစ္စဖြစ်ရမယ်။အများပြည်သူနဲ့တက်ဆိုင်တဲ့အရေးကြီးကိစ္စဖြစ်ရမယ်။လွတ်တော်ရဲ့ဆုံးဖြတ်ချက်ယူရန်လိုတဲ့ကိစ္စဖြစ်ရမယ်။တခြားနည်းလမ်းနဲ့လွတ်တော်မှာတင်သွင်းလို့မရတဲ့ကိစ္စဖြစ်ရမယ်ဆိုဒီလိုပါတယ်။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေဟာဥကျွန်တော်တို့ဆွေးနွေးတာဒီဇင်ဘာထဲမှာလည်း29နော်အဲ့တော့တကယ်တကယ်တော့2008ခုနှစ်ထဲကပေါ်လာတာပြင်ကျင်လက်တလောလောလောဆယ်ပေါ်လာတဲ့ကိစ္စမဟုတ်ဘူးလို့ဒီချက်ကျွန်တော်ကထောက်ပြတယ်နောက်တစ်ခုကပြည်သူအများနဲ့တော့ဆိုင်တယ်သို့တော်လည်းအရေးတကြီးလိုအပ်သလားလို့ဆိုတဲ့မိကွန်းဘာလို့ဖြေမလဲအရေးတကြီးမလိုဘူးကျွန်တော်တို့အတိုင်းပြည်မှာတည်ငြိမ်အေးချမ်းရေးအမျိုးသားရင်ကြားစေရေးငြိမ်းချမ်းရေးစီးပွားရေးကောင်းမွန်ဖို့မျိုးတိုးတက်ရေးပညာရေးကျန်းမာရေးဒါတွေကပိုရေးကြီးတယ်နောက်တစ်ခုကလည်းပဲသို့တော်ရဲ့အဆုံးဖြတ်ရယူရမယ့်ကိစ္စနောက်တစ်ခုအချားနီလမ်းမရှိဘူးလားဆိုတော့လေခုနအဲ့ဒီပုံမှန်433 34 35 36နီလမ်းကြီးပြထားပြီးသားเนาะအဲ့တော့တခြားနီလမ်းရှိရတာနဲ့ဒီအရေးကြီးအဆိုတင်ပြီးတော့ဒီအဖွဲ့ဖွဲ့တဲ့တဲ့ကျွန်တော်တို့ကဒီအဖွဲ့ဖွဲ့ပြီးတော့ဒီကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပူးပေါင်းကော်မတီ55ရောက်ကော်မတီကိုဖွဲ့ပြီးတော့လောက်တာကိုကျွန်တော်ကစရရကန့်ကွက်ခဲ့တာကန့်ကွက်ခဲ့ပြီးတော့ကျွန်တော်တို့ကဘာကိုဟိုလုတ်ပြလိုက်တယ်လဲဆိုတော့တိုင်းသားအကျိုးစီးပွားတဲ့ပထမကျွန်တော်တို့ကပုံမှန်261ဆိုရဲနော်ပြည်내နဲ့တိုင်းဒေသကြီးရဲ့ဝင်ကြီးချုပ်တွေကိုသူ့တိုင်းနဲ့ပြည်နယ်ကနေခန့်လို့ရအောင်เนาะတမရရဲ့လုပ်ပွင့်ကွင်းနဲ့နှုတ်ပြီးတော့ပြည်နယ်တွေကိုအခွင့်ပေးတဲ့ဥပဒေပုံမှန်တစ်ခုကိုကျွန်တော်တို့ကခုနလုံထုံးလုံနီးအညီပုံမှန်433 34 35နေကျွန်တော်ကတင်ပေးလိုက်တယ်အဲ့ဒီတင်ပေးလိုက်တာကိုလည်းခုနစီစစ်တဲ့အဖွဲ့ကဒီဥပဒေကိုမစီစစ်ဖဲနဲ့ကျွန်တော်တို့လုံဆောင်ချက်ကိုသူတို့လိုချင်တဲ့လမ်းကြောင်းတွေကိုဟိုမှာဥပဒေပြင်နေတာဖြစ်တဲ့အတွက်ဒီကျွန်တော်တို့ရဲ့တင်ပြချက်ကိုဟိုထဲမှာထည့်ပါဆိုပြီးတော့ဒီလိုဆုံးခဲ့တယ်ဒါလည်းကျွန်တော်တို့ကန့်ကွက်တယ်သို့တော်လည်းပဲခုနမဲနဲ့ခွဲစာနာမဲခွဲရတဲ့များရာအနိုင်ရပြီးတော့ဒါလည်းပဲကျွန်တော်တို့တင်ပြချက်ကမအောင်မြင်ခဲ့ဘူး VOE ပြောသလိုကျွန်တော်တို့ဟို55ခုကော်မတီမှာတင်တာမဟုတ်ဘူး
အဲ့ဒီတင်းနေတဲ့မှာတော့ဒီပြည်ခိုင်ပြည်ပါတီကအမှန်တော့7ချက်လို့ဒီမှာဖတ်မိတာပေါ့နော်ဒါပေမဲ့ခုနကတော့မေးတယ်10ချက်လို့ပြောတယ်ဟုတ်ကဲ့အဲ့တော့ကျမတို့ဒါအများကြီးသူဘလို့နားလဲလဲတော့မသိဘူးပေါ့ကျမတင်းစာထဲမှာဖတ်လို့ရတယ်ကွာကျမအဲ့လိုနားလဲ
အဲ့ဒါကြောင့်ကျွန်တော်နားလဲအောင်ရှင်းပြတာလေအဲ့ဒီအချက်တည်းကကျွန်တော်တို့55ခုကော်မတီမှာမရှင်းဘူးဘာကြောင့်လို့55ခုကော်မတီမှာခုနမိုက်ပြောတယ်ခုနတက်ကလည်းတင်ကျွန်တော်လည်းထိုင်နေတယ်ကျွန်တော်တို့ကဒီကော်မတီကိုတရားဝင်လုပ်နေတဲ့လုပ်ငန်းစဉ်မဟုတ်ဘူးလို့ကျွန်တော်ကပြောထားတယ်။သို့တော်လည်းကျွန်တော်တို့တွေကပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေဖြစ်တယ်။ပြည်တော်စုလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့အမိန့်နဲ့ထုတ်ပြန်ပြီးတော့ဒီကော်မတီမှာပါဝင်နာမည်ဆင်းပေးပါဒီကော်မတီမှာဒီလိုဖွဲ့ပါတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့မတက်ရင်ကျွန်တော်စီကံဖောက်ဖျက်ချမ်းနော်အဲ့တော့ဒီပထမလုပ်ငန်းစဉ်အတွက်တော့ကျွန်တော်တို့ကပါဖြစ်တယ်တက်ရောက်တယ်သို့တော်လည်းပဲဒီကော်မတီလုပ်နေတာဟာတရား မဝင်ဘူးဥပဒေလမ်းကြောင်းနဲ့မညီဘူးလို့ပြောထားတယ်ကျွန်တော်တို့တခွမှမဆွေးနွေးခဲ့ဘူးကျွန်တော်တို့တင်လာပြီခုနနှစ်ချက်လုံးခုန10ချက်ပေါ့တကယ်ရှိတာ10ချက်ပါပဲเนาะအဲ့တော့အဲ့ဒီဥပဒေပုံမှားတွေကိုကျွန်တော်တို့ကဥပဒေဖွဲ့စည်းပုံချင်အောင်ဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပဲကျွန်တော်တို့ကတင်ထားတာဖြစ်တယ်အဲ့ဒါကိုအဲ့ဒီအစီအကံသာရေးတဲ့အခါမှာသူတို့ကကျွန်တော်တို့10ချက်ပြင်ထားတယ်ဆိုပြီးထည့်လိုက်တာဒါကိုလည်းပဲကျွန်တော်တို့တရားဝင်ကျွန်တော်ပြည်ခံမျိုးပါတီကနေထုတ်ပြန်ထားပြီဒီ10ချက်ကကျွန်တော်တို့ပူပေါင်းကော်မတီမှာတင်တာမဟုတ်ပါဘူးကျွန်တော်တို့ကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြင်ပေးဖို့တဲ့ပြည်ထောင်စုလွှတ်တော်ကိုတင်တာပါအခုဒါလည်းပဲနောက်ထပ်ထပ်ပြီးတော့တရားဝင်ဒီအစီအကံသာကကျွန်တော်တို့10ချက်ကိုပယ်ဖျက်ပေးဖို့နှုတ်ပယ်ပေးဖို့ကျွန်တော်တရားဝင်စာပို့มาဖြစ်ပါတယ်အခုလာမယ့်အပတ်ထဲမှာအဲဒါအခုစင်နီယုံကခံသွားလို့ပါကျွန်တော်တို့ပို့มาပါဟုတ
်ကဲ့
ဒါကိုလည်းပဲကျွန်တော်တို့မထည့်ပေးဘူးကျွန်တော်ကန့်ကွက်မှာဘာလို့ကျွန်တော်တို့အဲ့ကော်မတီမှာဝင်ပြီးတော့မဆွေးနွေးခဲ့ဘူ
းဟုတ်ကဲ့ပါအဲ့တော့ဟိုအခုဒီမှာဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေဒီ2008ခုနှစ်တုန်းကပေါ့နော်ဟိုကြေညာခဲ့တဲ့ဒီရာဂိုင်းနှုံးကိုကြည့်ပြီးတော့ဒီဟို1990ပြည့်မှာဟိုအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ကနေပြီးဖွဲ့ထားတဲ့ပါတီပေါ့နော်အဲ့ဒီနိုင်ငံရေးပါတီတစ်ဖွဲ့ကနေပြီးတော့ခုံရုံခေါ်မလားဒီရာဇူတရားသူကြီးချုပ်ရုံခေါ်မလားတော့မသိပေါ့နော်တင်လိုက်တာအခါမှာဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကသူတို့ပြောထားတဲ့နည်းအရေးအတွက်ထောက်ခံမဲ့အရေးအတွက်ကဗမာပြည်မှာလက်ရှိရှိနေတဲ့လူဦးရေတဲ့နည်းလေးလူဦးရေတဲ့ပုံပြီးများနေပါတယ်ပေါ့နော်အဲဒါကြောင့်မလို့ဒါဒီဟာကြီးကဟို valid မဖြစ်ဘူးပေါ့အနားလို့ဖို့ပေါ့နော်ပယ်ချက်ပေးဖို့ဆိုပြီးတင်ထားတာရှိပါတယ်အဲဒါနဲ့ပတ်သက်လို့ဘယ်လိုသဘောရပါလဲရှင
်ဒါကသူတို့လုတ်တဲ့လုတ်ဆောင်ချက်ပဲဖြစ်တယ်နောက်ခုနတရားရေးစီရင်ချက်ကလည်းပဲကျွန်တော်တို့ဘယ်လိုယူဆပြီးဘယ်လိုဆုံးဖြတ်မလဲသူတို့တင်ပြတဲ့အထောက်အထားတွေကမှန်လားမှားလားဒီအပေါ်မှာမူတည်ပါတယ်ဒီအပေါ်မှာတော့ကျွန်တော်ဘာမှအဲတုံတက်ပြကြမရှိပါဘူ
းဟုတ်ကဲ့ပါနောက်တစ်ခုကဒီဟိုပြည်ခိုင်ပြိုးပါတီဦးဆောင်တာပေါ့နော်ပြည်ခိုင်ပြိုးပါတီကတော့ဒါအတိုက်ခံပါတီလို့ခေါ်မှာပေါ့ကျွန်တော်တို့နိုင်ငံသားမှဆိုရင်တော့ဒါ opposition main opposition လို့ခေါ်တာပေါ့နော်အင်အားအကြီးဆုံးအတိုက်ခံပါတီကြီးပေါ့နော်အဲ့ဒီပါတီနဲ့ဒီဒါစဆညအတိုင်းအတာရှိတဲ့ညီညွတ်ရေးပါတီဦးဆောင်ပြီးတော့နိုင်ငံရေးပါတီ26ဖွဲ့ကနေပြီးတော့ဒီလာမယ့်2020ရွေးကောက်ပွဲဟာရေကောက်ပွဲအနေနဲ့ပေါ့နော်ရေကောက်ပွဲကျင်းပပြီးမြေကော်မရှင်အနေနဲ့လွတ်လပ်ပြီးတရားမျှတစွာကျင်းပပြီးလိမ့်မယ်လို့မြုံကြည့်ဘူးဆိုပြီးတော့စာပို့ထားတာရှိပါတယ်ရှင်အဲ့ဒါနဲ့ပတ်သက်လို့ဟိုဗာများပြောချင်ပါလိမ့်လေရှင်အ
ဲဒါနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့ရှိကပြောရေးဆိုခွင့်ရှိတဲ့အဲကိုနန္နာလှမြင့်ပေါ့နော်ဒေါက်တာနန္နာမြင့်ကိုတိုင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးမှာတွားပြီးတော့ရှင်းပြပြီးဖြစ်ပါတယ်ဘာကြောင့်ကျွန်တော်တို့ပြောကြတာလဲဘာကြောင့်ပြောကြတာလဲဆိုတဲ့အကြောင်းအရာတွေကိုအဲ့ဒီခုံရုံးအဖွဲ့တွေကိုတွားရှင်းပြပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်ဥပမာလေးတစ်ခုပြမယ်ဒါကတော့ခုနကျွန်တော်ကိုယ်တိုင်တွေ့ကြုံရတာလွတ်တော်ထဲမှာပဲခုနယူကော့ပွဲကော်မရှင်ပေါ့နော်ယူကော့ပွဲကော်မရှင်တွေဖွဲ့စည်းတဲ့အခါမှာနော်ကျွန်တော်တို့ပြည်내တိုင်းလိုက်အကုန်လုံးသူ့ရဲ့မူလဥပဒေရအစိုးရတက်တန်းတစ်ခုဖြတ်သွားတဲ့အတွက်သူအစ်စ်ပြန်ရွေးတယ်ဆိုတော့လက်ရှိပါတီကအဲလက်ရှိအစိုးရပြန်ရွေးခိုင်းပါတယ်အဲ့တော့ရွေးခိုင်းတဲ့အခါမှာကျွန်တော်မဲဆန္ဒနဲ့ဖြစ်တဲ့ပြောပွဲမှာတိုင်းဒေသကညွှန်ကြားတဲ့အတိုင်းကျွန်တော်တို့ကရမရဖာတွေနော်ခုနသက်ဆိုင်ရာမြို့နယ်စီမံကုန်ကော်မတီတွေလွှတ်တော်ကိုယ်စားလှယ်နဲ့ကျွန်တော်တို့ကရွေးပေးလိုက်တယ်နော်ကျွန်တော်တို့ရွေးပေးလိုက်တဲ့ကိုယ်စားလှယ်တွေကသူတတ်မှတ်ထားတဲ့ရည်ချင်းနဲ့ကိုက်ညီတယ်ရွေးပြီးတော့တင်ပေးလိုက်တဲ့ဟာကိုတိုင်းဒေသကြီးကနေပြီးတော့ခုနနိုင်ငံတော်ပြည်ထောင်စုခုနရွက်ောက်ဘက်ကော်မရှင်ကိုတင်တဲ့အခါကျတော့ကျွန်တော်တို့ပေးထားတဲ့လူ2ယောက်ကိုဖယ်လိုက်ပေးတဲ့အရေးအတွက်ထဲက2ယောက်ကိုဖယ်လိုက်ပြီးတော့သူတို့ပါတီက2ယောက်ကိုထည့်လိုက်တယ်ကျွန်တော်ဒါကိုလွှတ်တော်မှမေးတယ်သို့တော်လည်းပဲရည်ရတဲ့အဖြစ်မရဘူးအဲဒါမျိုးပေါ့နော်ဆိုလိုတာကတော့ဖွဲ့စည်းပုံဒီရွက်ောက်ပွဲဆိုင်ရာရွက်ောက်ပွဲကော်မရှင်နေနဲ့ပတ်သက်ပြီးတော့နော်မြို့နယ်အဆင့်ခရိုင်အဆင့်တိုင်းအဆင့်ဟုတ်ပလားနော်ဒါတွေအဆင့်ဆင့်ကျွန်တော်တို့အားလုံးပြောင်းလဲထားပြီးပြီနောက်တစ်ခုကလည်းခုနလက်ရှိလှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေမှာကိုကနော်အနိုင်ရကိုယ်စားလှယ်တွေနဲ့ခုနသူလက်ရှိအနိုင်ရပါတီကကိုယ်စားလှယ်တွေနဲ့နော်အဲမှုခင်းတွေဖြစ်တဲ့အခါတိုင်းမှာလည်းပဲအဲကျွန်တော်တို့ရွက်ောက်ပွဲကော်မရှင်ရဲ့အဆုံးဖြတ်ကအတီးဖြစ်တဲ့အတွက်ကျွန်တော်တို့ရှုံးခဲ့တာတွေလည်းအများကြီးပဲရှိတယ်တရားနီလန်ကြရဲမကြဘူးဆိုတော့အသေးစိတ်အဲနောင်သိလာပါလိမ့်မယ်။အကြောင်းမလို့ဒီလိုဆောင်ရွက်ချက်တွေရှိနေရင်အဲကျွန်တော်တို့လာမဲ့ဒီကော်မတီနဲ့ပဲဒီတိုင်းဒီကော်မရှင်နဲ့ပဲဆက်သွားမယ်ဆိုရင်တော့ဒါတရားမျှတမှုအားနည်းလိမ့်မယ်လို့ကျွန်တော်တို့ကဒီလိုဒါသဘောထားထုတ်ပြန်ခြင်းဖြစ်ပါတ
ယ်။ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်အခုတို့အချိန်ပေးပြီးတော့ကျွန်တော်တို့တွေ့ဆုံမင်းများဝင်ပြည့်တဲ့အတွက်ပါ
။ဟုတ်ကဲ့ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်ခိုင်မျိုးပါတီပြောပွဲပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတောင်းအေးကိုဒေါက်ကင်စိုးဝင်းမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။မကြာခင်မှာအခြားပတ်စင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းလူမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြသတင်းအစီအစဉ်စာရီကိုနားဆင်ရမှာပါအဲ့ဒီတဲကမှအရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ဖွဲ့စည်းပုံပြင်ဆင်ရေးတမရော်ရဲ့နောက်ဆုံးသဘောထားဘယ်လိုရှိသလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြေကဆွေးနွေးတင်ပြထားပြီးမိုင်းအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်ဒီကနေ့ရပိုင်ကဒီလိုဆုတ်တော်မှာဒီခံမျိုးပါတီကဒေါက်တာမောင်သိန်းနဲ့ကိုစလဲ145ယောက်တင်သွင်းထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချမ်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုဆွေးနွေးကြပါတယ်အဲ့ဒီစီရင်ခံစာကိုဆွေးနွေးသူစုစုပေါင်း39ယောက်ရှိတဲ့အထဲမှာတက်မတော်ဘက်ကဆွေးနွေးတဲ့သူကြီးအယောက်20ရှိတာတွေ့ရပါတယ်။တိတ်ပြီးရှေ့လျားခြင်းလည်းမရှိအချက်လက်လည်းတလောက်မများတဲ့စီရင်ခံစာတစ်စောင်ကိုတက်မတော်သားကိုစလဲအယောက်20လောက်ဝိုင်းပြီးဆွေးနွေးတာကတော့ထူးခြားနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဆွေးနွေးချက်တွေထဲကနေ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတက်မတော်ရဲ့လက်ရှိသဘောထားတချို့ကိုသိခွင့်ရနိုင်တာမို့စိတ်ဝင်စားဖို့ကောင်းပါတယ်။ကုတပတ်အဲ့ဒီကြောင်ဆွေးနွေးတင်ပြသွားပါမယ်။
တက်မတော်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအပေါ်လက်ရှိသဘောထားကိုသိရှိနိုင်ဖို့ဆိုရင်အခုဒုတိယအကြိမ်လွှတ်တော်တက်တန်းအတွင်းလွှတ်တော်ထဲမှာဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စအကြမ်းပြင်းပြန်ကောက်ဖို့လိုပါလိမ့်မယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းဒုတိယအကြိမ်လွှတ်တော်တက်တန်း၃နှစ်ဝန်းကျင်ရောက်မှNLD ပါတီဟာဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်လှုပ်ရှားမှုစပါတယ်။အရင်ပထမတက်တန်းကာလလွှတ်တော်နာရီကသူရဦးရွှေမန်လုတ်ကင်ခဲ့တဲ့နမူနာကိုယူပြီးပထမအဆင့်ဖွဲ့စည်းပုံကိုလေ့လာတဲ့ပူးပေါင်းကော်မတီတစ်ခုဖွဲ့ပါတယ်။55ဦးကော်မတီလို့နာမည်တွင်ပြီးတက်မတော်နဲ့ပြည်ခိုင်ပြိုးဘက်ကတော့အဲ့လိုကော်မတီဖွဲ့တာဟာဖွဲ့စည်းပုံလွှတ်တော်ဥပဒေနည်းဥပဒေတွေနဲ့မညီဘူးဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်။55ဦးကော်မတီလုပ်ငန်းစတင်နေချိန်2019 February 19ရက်နေ့မှာတော့ပြည်ခိုင်ပြိုးပါတီကဦးသိန်းထွန်းနဲ့တက်မတော်သားကိုစလဲရီအပါအဝင်စုစုပေါင်း143ယောက်ကဖွဲ့စည်းပုံပြင်မဲ့ဥပဒေချမ်းတရက်တင်လာပါတယ်။အဲ့ဒီဥပဒေချမ်းမှာပြည်내နဲ့တိုင်းဝင်ကြီးချုပ်ခန့်အပ်တဲ့ပုံစံပြင်ဖို့အချက်လောက်ပဲပါတာပါ။လုံထုံးလုံနီးအရာအဲ့ဒီဥပဒေချမ်းကိုလေ့လာစစ်ဆေးတဲ့ကော်မတီဖွဲ့ပြီးအစီရင်ခံစာတစ်ခုတင်ပြပါရစေ။အစီရင်ခံစာမှာဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်နှစ်ခုအပြိုင်ဖြစ်နေတာကြောင့်ဖွဲ့စည်းပုံတစ်ခုလုံးကိုလွှမ်းခြုံလေ့လာသုံးသပ်ပြင်ဆင်မဲ့55ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထက်သွင်းတင်တယ်လို့ဆိုထားပါရစေ။အစီရင်ခံစာမှာအဲ့ဒီလိုဖော်ပြတာနဲ့ပတ်သက်ပြီးတက်မတော်နဲ့ပြည်ခိုင်ချိုးပါတီကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပေမဲ့ပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုပြီး55ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထက်သွင်းခဲ့ပါရစေ။ဒီလိုနဲ့နောက်ထပ်တလမပြည့်မီ2019 March 15ရက်နေ့အရောက်မှာပြည်ခိုင်ပြိုးပါတီကဒေါက်တာမောင်သိန်းတက်မတော်သားကိုစလဲရီနဲ့စုစုပေါင်း145ယောက်လက်မှတ်ထိုးပြီးဖွဲ့စည်းပုံပြင်ရေးနောက်ထပ်ဥပဒေချမ်းတစ်ခုတင်မြှင့်ပါတယ်။ဒီကြားတဲ့55ဦးကော်မတီဟာသူတို့ရဲ့ဖွဲ့စည်းပုံစီစီရေးလုပ်ငန်းပထမအဆင့်ပြီးဆုံးလို့လွှတ်တော်ရင်းအစီရင်ခံစာတင်အတည်ပြုခဲ့ပြီးနောက်တစ်ဆင့်ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းတစ်ခုပေါ်ပေါက်အောင်ဆက်လုပ်နေပါပြီ
။အဲ့လိုချင်နေအောင်မှာဒေါက်တာမောင်သိန်းတင်တဲ့ဥပဒေချမ်းနဲ့ပတ်သက်တဲ့အစီရင်ခံစာလွှတ်တော်တွင်ရောက်ပြီးဆွေးနွေးကြကြတာပါဒီစီရင်ခံစာမှာလဲကြောင်ကိုအမတ်ဦးသိန်းထွန်းတင်ခဲ့တဲ့ဖွဲ့စည်းပုံပြင်ရေးဥပဒေချမ်းလိုပဲ55ဦးကော်မတီလုပ်ငန်းစဉ်နဲ့ထည့်သွင်းဖို့အကြံပြုထားပါတယ်အစီရင်ခံစာကိုဆွေးနွေးတဲ့တက်မတော်သားကိုယ်စားလှယ်တွေအားလုံးလုံနဲ့ပြည်ခိုင်ပြိုးကိုယ်စားလှယ်တွေကတော့အစီရင်ခံစာဟာဖွဲ့စည်းပုံနဲ့လည်းမညီလွှတ်တော်ဥပဒေနည်းဥပဒေတွေနဲ့လည်းမညီဘူးဆိုပြီးတောက်လျှောက်ထပ်တလဲလဲပြောဆိုတာမြင်တွေ့ကြရပါတယ်သူတို့ထောက်ပြတာကဖွဲ့စည်းပုံပြင်ဖို့ဖွဲ့စည်းပုံနဲ့အညီဥပဒေချမ်းတစ်ခုလွှတ်တော်တွင်တင်တယ် Dago Pesibo, Piazanja died, long as they sent them a low bear. This is our comedy, long as in their bow table, Biora ha. Ubi dying low there, a poy and long anigo. Ubi in there, and ye maloke there, a poy and long anigo, their table, Josara, the pitted, so be, so swag by there.
Tamara goes a lady, them are dubo, muji, tunle, uye, swinwe, jaka, seven zabu gamare. ตุกาณ2012ခုနှစ်တုန်းကလွှတ်တော်ဟာဖွဲ့စည်းပုံပြင်ဖို့အစောတလင်းလုပ်ခဲ့တဲ့အကြောင်းနိုင်ငံရေးပါတီတွေဖွဲ့စည်းတွေပြည်သူတွေစီကအကြံပြုစာတောင်းခံခဲ့ရမှာစုစုပေါင်းအကြံပြုချက် 3 ရည်ကိုပဲဆောင်ရွက်ခဲ့လို့အထိုက်လျောက်ဖွံ့ဖြိုးတိုးတက်မှုရခဲ့တယ်လို့ဆိုပါတယ်အခုအစဉ်ခန်းစားကိုNLD အမှတ်တွေဘက်ကဆွေးနွေးရမှာအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတိုင်းနာလက်နက်ကိုင်အရက်ဖက်ဖွဲ့စည်းအားလုံးပါဝင်တဲ့27ရာစုပင်လုံညီလာခံကနေတီထောင်စုသဘောတူစာချုပ်အတွက်အချက်တချို့ရခဲ့တဲ့အကြောင်းအဲ့ဒီထဲမှာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်တည်ထောင် ဒီပုံမှုအောင်သွင်းဆိုးနဲ့ဒုပုံမှုကြီးကျော်မင်းလိုက်တို့ပဲဖြစ်ပါတယ်သူတို့ကလက်ရှိအစိုးရနဲ့တိုင်းနာလက်နက်ကိုင်တွေချုပ်ဆိုထားတဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်
အတိတ်ဘက်ကတော့အားလုံးသဘောတူထားတဲ့ဆုံးဖြတ်ချက်တွေဒီပင်လျှင်လွတ်တော်ထဲမှာတက်မလို့ဘက်ကသဘောမတူရင်ပြင်လို့မရနိုင်ဘူးဆိုတဲ့အတိတ်ပဲတက်ရောက်နေတဲ့အတွက်ဒီအချက်ဟာနောက်ငင်းကြရေးဆွေးနွေးပွဲတွေအတွက်အဟက်အတာအနှောက်အယှက်ဖြစ်စေနိုင်ပါတယ်အားလုံးကိုအကြောင်းကိုသွားကြည့်လိုက်ရင်တက်မလို့ဘက်ကသဘောထားဟာဖွဲ့စည်းပုံကိုအစောတလျင်မပြင်ကျင်သေးဘူးအရင်ကအစောတလျင်ပြင်ခဲ့တာက
ဒီကနေ့ရပိုင်းကပြည်သူ့စစ်တော်မှာဒီခံရုပ်ပါဒီကတောက်တာမှုနဲ့အညီတနည်းအားဖြင့်တမတော်သဘောတူမှာပြင်လို့ရနိုင်မယ်ဆိုတာမျိုးထုတ်ဖော်ပြောဆိုခဲ့ကြကြောင်းပါဦးစီသူအောင်မြည်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါပါ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ် 3 ဖုန်းတွေရော iOS စနစ် 3 ဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
VOA mobile phone app တွေကို download ရယူကြပါအောင်ခင်ဗျာ အခုတော့မအေးတန်နာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင် နောက်ပိုင်းမှာတော့မြန်မာတိချစ်တော်ရရှင်တွေအတွက်တခြင်းလေးတစ်ပုဒ်မေတ္တာတိလက်ဆောင်ဖွင့်ပြအောင်မှာဖြစ်ပါတယ်နော်အခုအရင်ဆုံး VOA သတင်းဌာန Facebook website မျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တိုးလေးတွေကိုဖော်ပြပေးသွားကြပါမယ် ကိုစောအောင်ဆိုတဲ့တော်ရရှင်က VOA သတင်းဌာနကမိသားစုအားလုံးကျန်းမာချမ်းသာကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစောအောင်ရေမင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားလေးပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော် AK မောင်လှကျော်ဆိုတဲ့တော်ရရှင်က VOA ကိုကြိုဆိုနေပါ၏တဲ့ ဒီနေ့ VOA ရဲ့နာနေခင်သတင်းကိုနားဆင်ဖို့အတွက်ကျွန်တော်စောင့်နေခဲ့တာပါ VOA ရဲ့မနက်ခင်းသတင်းတွေကိုနားဆင်နိုင်တဲ့အတွက်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ် Now that Dorasian Hanyongale, didn't sell a Bobby Murray Dizabro, a chain at the Vida, Payare, few years ago, China the Pile, Yelava, okay? Few Dorasian in it, Madilumio, the mainland city, the Galilee, the Marugo, Jesu, the young Jolane, Sally, Dolady, where Popia Pinillo, my aunt Ozzy, Mauno, or Valores, or a season to create a summons, Maru, the not only to Rigua, Minglari, Gusses, and Columio, the Totare, the Galilee, and Pipulare, who Mingla, no concerts, Galilee, go Popia, be that to buy, or tomorrow's ago, the Mingla, she is a Galite sign. Tomorrow's ago, the Colonel Gentleman in a says who projects a tight day, Sam Muriel, and Yadi Yashibari, Tam Muriel, and tomorrow Dorasinico, same in New Zealand, Tatamu, A Sam Muriel, tomorrow Polymer Popia Pivano. Few you got Nepalmiazwa, Nasin Langere, Dorasin, Tiabas, we are not at Dorasin, the Ugaro, Pugo Yuma, say Lucian's red Facebook account by Shima.
Tonora, view here, Tower up, breathed at Uva, and then I said, Joe, I'll be Ladule Tibare. Radio alone, I said, Joe, goody Shibare. Nasin is ever. VOA two prater swing le, mamma walk, na? D. Say Lutatanga, second and nit, shilavavi. VOA nasin ye, prahita aloti, satin, mountain laraba. Bohududa miazago, VOA got satin, pay you laraba canna. VOA two, Jesuit shibare.
VOA is in a better bureau, Mila, Dorasin, Diaye Sago, let my messenger, my pianta, Peterbari, messenger, Sagi, to Mila, Dorasin, Taga. Few English are American, don't idiom thing and Larigo, Sadane, Facebook page, ma, Dimbiva Lari. Then Harashin at your Biva, Jesu Demai, Lupiolavai. Okay, she? Tomaruga, Facebook Sanyanama, Sada, Shiji, Dinlo, Debu, a semi-pilu, Facebook that the deprogram is also Dintabi Amishibao. Tamil at the Tata Jenny, Samari Lue, tomorrow viewing your ma, website ma, a season a sasso would Dintabi by. Every viewing your ma, website ma, Dintai a season will a Facebook ma link and Dintabi by. Uma, the American don't idiom thing as a season so you know. T season or Yomi Tanjama told him be at Dinella and Nirima. Facebook Sanyanama link in Tabi Vai. A good review in my website Gani Bio, the English are thing as a Sanyanania, Tabi Lai Bai. WD view you got told him be at American don't idiom English are thing as a Facebook page that that she Bai. Ama Gianle, a season the Along or the Zuda Zidia Timber Chinai Mari. View a season ago Abbey at 2 days with the Marisin. Dane viewing a tolling be a season ago. Oh, Nasin, Peshu, Jishu, then your Sai Lajari Dorasin, Sai Lemajakana Yashi Varishin. Oh, teach him a Sam Yazon Yashi Yagaro tomorrow. Oh, a person, the Inganes and Yarima, Sunu de Tayali line season, Drepipari. T is season our season, Sunu Pidoro, the Dorasin, Sunu Dari, Zanya, my Piamu, Dibio, Sunu Jetty, Bobida, New York, Damamole, a season, Masunu Gima, T is season, Bowen Boat, Dorasin, telephone him about when I also, you know, Imigani Sai Pio, Bibure. Sari New York Bavarishin. Eight and Mazamaru, directly like a season to get a swing with a team. A team allows the Dorasin here, Sari let, and Yere and Yajibe Jenny, right? The two, a Zangyari sooner, the two Zangyari sooner, Dorasin is Sapu Yija and Yushiba, a Zangya comes in one would be Bilopono. A Samuri, Lila and Matari Brom, a swing with people swing at tomorrow. A lean thing, then the loti, no more big up is an assisting on a popia be a shibari. Did the bear a sari go popia be to Marisi? Bigger the bagar go on loon soon you die at Chang Yava. The Nimanangi Madina Lenaka and Purin at Type Boy, the job yam bureau, see to all an idea kisari. Nangi gave it a talk yan and set up your swinging up sepai. Tomorrow Nangi Madilu Type Boy Pinny, but she may do Namuson Ipini and Nanya is swinging who. Piansabu Barry look about less of your swinging that araba. Tipo Madarashin is 3 years who Pawan swinging in it and you need. ชูรองนี่ก็ยีลาเอเทมาโรตราชินเตียบสิเตปาวตูดามอมเมียนคินสุเรตราชินฮะญมาปิมาสิปวยปาจ่องเซบรพิษเนียลาเลสราโกตุยอเมียนโคโลยีลาไปมะนาลองดีปาวตูดามอมเมียนคินเปียวปยาเรตุซวยนิเมจองยาลีโกตราชินนี่ก็เปียวปยาไปบาเชญมาสิปวยบลูญิงมาเลญมานายกันปิรินสิอเนกคุณเซจ่อลาบีอะคุริสิปวยเยอะสะเนอะซงโกมะติโลลาธรรมะมะโหอานาชินตะซุกองซาโปตวยออกกะเงดาริเตบียามาลา สิสุราบาสิมามะก้าวมาวปิรินสิผิดเนยนักงานซีเยเดปิตุรีดุขะย่องหนีจาเรถ้าหาอนาชินตะซุจองผิดเดสุราปะมาตัยยินนารีบาตีจาบาเรจิไคมาบาสิปวยมามะชีบาวถ้าใบแม้ญมานายกะมาอะซินเยซงปิเนผิดเนราหาอุชุตุโรผิเนทามูจองสุราจิไคลุงเงรีตะบอปอกลาจาเรปะมารีเปียวหนีจาบาเร
ဖြူရောင်နဲ့မြေဖြစ်လို့အေးအေးကိုချေချခွင့်မပေးဘူးဆိုရင်ရှိခိုင်းပြည်သူတွေတိုးတက်ချမ်းသာလာအောင်ကျမ်းမာရေးဆောင်ရှားမှုကအောင်ဂရင်တထောင်ဆေးရုံရှိလို့လားအထူးကုဆေးရုံရှိလို့လားနေမကောင်းရင်ရန်ကုန်မှာလာကူရတယ်မသေးသင့်ပဲလမ်းမှာတေးရတယ်ရန်ကုန်ရောက်လာရင်လည်းတဲခိုးစရာရှိဒုက္ခရောက်ရတယ်ပညာရေးကိုကြည့်လိုက်ရင်လည်းထိုးနှင်းတူစွာပါပဲ စီပွားရေးမှာလည်းရန်ကုန်မှာစက်ယုံတွေဆောက်ပြီးတော့ပြည်နယ်တွေကလူတွေမှာတော့အလုပ်လက်မဲ့ဖြစ်ရတယ်။ဘမလည်းအောင်ဆန်ပြောတဲ့ဒန်လူရေးဘမတကြရခိုင်တကြဘမပြည်မှာဆေးရုံတယုံရှိရင်ပြည်နယ်တွေမှာလည်းဆေးရုံတယုံစီရှိနေရမယ်။ဘမပြည်မှာအလုပ်ရုံတယုံရှိရင်ပြည်နယ်တွေမှာလည်းအရေးလုပ်ရုံတယုံစီရှိနေရမယ်။ဘမပြည်မှာတက်သူရှိရင်ပြည်နယ်တွေမှာလည်းတက်သူရှိနေရမယ်။အဲ့ဒီလိုလုံနိုင်ရင်
ခင်ဝင်ပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်။အာနာရှင်ကိုတော်လှန်နေတဲ့စစ်ပွဲဖြစ်ပွားနေတာပါတဲ့။နောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးလာတဲ့တော်ရရှင်တယောက်ကတော့ဖိုးလာမင်းဆိုတဲ့တော်ရရှင်မှာသူကတိုင်းရင်းသားတယောက်ဖြစ်ပါတယ်တဲ့။
တိုင်းရင်းသားတယောက်အနေနဲ့ရင်ဖွင့်ကျင်ပါတယ်။ငင်းညာရေးဆွေးနွေးပွဲဆိုတာဟန်ပြားလို့ပြောကျင်ပါတယ်။တိုင်းရင်းသားတွေတိုက်နေရတာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရလို့ရတိုက်နေရတာဖြစ်ပါတယ်။ပျော်လို့စစ်တိုက်နေတဲ့တိုင်းရင်းသားမရှိဘူးဆိုတဲ့စကားကိုလည်း VOA သတင်းတောက်များသိလိမ့်မယ်လို့ယူဆပါတယ်။စစ်တိုက်တယ်ဆိုတာအချိန်ကုန်၊ငွေကုန်၊လူသေးစတဲ့ဆုံးရှုံးမှုတွေများစွာရှိပါတယ်။ဘယ်သူမှကိုယ်အိမ်ကနေထွက်ပြီးကိုယ်မိသားစုကိုခွဲခွာပြီးတော့ဘယ်သူမှမရှိတဲ့တောထဲကိုမသွားကြင်ပါဘူး။
ကုနာတော်ရရှင်ကအာနာရှင်ကိုတော်လှန်ရတယ်လို့ပြောသလိုဒီတော်ရရှင်တိုင်းသားတဦးပါဆိုတဲ့တော်ရရှင်ကကိုပိုင်ပြဋ္ဌာန်းခွင့်ရယူလို့၍တိုက်ခိုက်နေရခြင်းဖြစ်ပါတယ်လို့ဝင်ပြောဆွေးနွေးလာပါတယ်။ဒီထက်မှနောက်ထပ်တော်ရရှင်ရွှေတီးဆိုတဲ့တော်ရရှင်ကလည်းသူတို့နဲ့ခက်ဆင်ဆင်မြမနိုင်ငံမှာဗမာလူမျိုးကြီးဝါဒကြီးစိုးနေတဲ့အတွက်ကြောင့်မို့ဒီစစ်ပွဲတွေဖြစ်နေရပါတယ်ဆိုတော့အခုလိုပြောလာပါတယ်
။မဟာဗမာလူမျိုးကြီးဝါဒနိုင်ငံရေးသမားနဲ့ဆီအာနာရှင်တွေကတိုင်းသားပြည်နယ်တွေမှာငြိမ်းချမ်းစေခြင်းရင်ဗမာလူမျိုးကြီးဝါဒကိုဆွံ့လွှတ်လိုက်ပါလွတ်တော်မှာအစိုးတင်သွင်းလဲပယ်ချခံရမှတ်တမ်းတင်ခံရပြီးဘာမှဆောင်ရွက်မပေးပါဘူးအစိုးရကလည်းတိုင်းနာပါတီတွေကိုအလေးမထားဘူးတွေ့ဆုံဆွေးနွေးတာပူးပေါင်းဆောင်ရွက်တာမရှိဘူးအစိုးရတည်မြဲရေးကိုတိုင်းရင်းသားတွေသဘောမပါပဲအတင်းတီဆောက်နေလို့ကတော့ငြိမ်းချမ်းမှာမဟုတ်ပါစည်ရင်းစည်ရနာအမှန်နဲ့အမှန်တကယ်ငြိမ်းချမ်းစီခြင်းရင်တန်းတူရည်သူအခွင့်အရေးကိုပိုင်ပြဋ္ဌာန်းခွင့်ညီမျှတဲ့ခွဲဝေသုံးဆွဲပိုင်ခွင့်တွေကိုသဘောထားကြီးကြီးနဲ့အားနည်းတဲ့တိုင်းရင်းသားဒေသတွေကိုပေးလိုက်ပါ
ခင်ဗျာလွင်ဆိုတဲ့တော်ရရှင်ဆွေးနွေးချက်မှာကြတော့လေအစိုးရတက်မလို့တိုင်းရင်းသားများကငင်းရရဲ့စပွဲဝိုင်းနဲ့ဖြည့်ရှင်းမှရမည်ကိုယုံကြည်ရပါမယ်တဲ့ NLD အစိုးရကတက်မလို့နဲ့တိုင်းရင်းသားတွေပေါ်မှာဩဇာရှိပြီးတော့တမာတမက်ကြကြဖြည့်ရှင်းနိုင်ရပါမယ်တဲ့ဟုတ်ကဲ့သူကတော့တကယ်ဖြည့်ရှင်းဖို့အတွက်ဒီ NLD ကသူ့ရဲ့အခန်းကဏ္ဍမှာပြည်ပြင်းဆောင်ရွက်ဖို့လိုတယ်လို့ရေးလာတာပါခုနပြောသလိုငင်းရရဲ့စပွဲဝိုင်းမှာဖြည့်ရှင်းမှရမယ်လို့ယုံကြည်ရမယ်ဆိုလို့ပါဝင်သူတွေကတော့ယုံကြည်ပုံမရဘူးလို့အလုံးကတုံးတက်နေကြပါတယ်နော်ကျွန်တော်တို့ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါက်တာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင့်။အခုတော့ VOA တင်ဆက်ဒေါက်တာရှင်နေနဲ့တေးတောင်းတဲ့ဒေါက်တာရှင်တွေအတွက်မြမတစင်းလေးပုံနဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။မေဒီမူဆိုတဲ့ဒေါက်တာရှင်ကတော့ Facebook မှာလာပြီးတော့ကောမရှိတဲ့တက်ရှိအားလုံးနဲ့မြန်မာနိုင်ငံထဲမှာနေထိုင်ကြတဲ့သူတွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းနဲ့အတူလက်တွဲပြီးတော့ပြည်အောင်စုကြီးတည်တံ့ပါစေလို့ဖျားသခင်ထံဆုတောင်းရင်းနဲ့မေတ္တာတေလက်ဆောင်လေးတစ်ပုဒ်ပါခြင်းပါတဲ့ဟုတ်ကဲ့ပါဒီတစ်ပတ်တော့ပို့ပို့နဲ့စီသူမင်းတည်ဆူထားတဲ့ချစ်ဖူးကဲသမားဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါရှင်နားချင်ခံစားကြည့်ပါဦးI'm sorry. ပိုတည်ဆိုထားတဲ့ချစ်ဖို့ခဲ့သမျှဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းတောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရှင်းပွင့်စာတွေနဲ့တေးတချင်တောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ဆက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ။တင်းငါကိုနေတနေ့နေ့တော့မနေနိုင်ပါဘူး။
မေဒနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့ကဘာတလွားထူးခြားဆန်းပြအစီအစဉ်ကိုကိုငင်းညံ့ကအစီအစဉ်တင်ဆက်ပါတယ
်တရုတ်နိုင်ငံရှန်ဟိုင်းမြို့ဆိုမှာပထမဦးဆုံးဖွင့်တဲ့အမေရိကန်လက်လီကကရောင်းဆိုင် Costco ဖွင့်ဝင်ခြင်းနေမှာပဲစိတ်ကြိတ်တိုးစီကားခဲ့တာကြောင့်သတ်မှတ်ထားတဲ့အချိန်ထက်စောပြီးဆိုင်ပေးလိုက်ရပါတယ်ဆိုင်ငူလာတဲ့ဈေးဝယ်ရီများလုံးတဲ့အတွက်နေ့လည်ခင်းပိုင်းလောက်မှာဆိုင်စောစောပိတ်မယ်လို့တရားဝင် smartphone app ကနေအကြောင်းကြားခဲ့ပြီးဆိုင်ထွင်းမှာလူတွေကြက်ညက်နေတယ်လို့ဘေးပတ်ဝန်းကျင်မှာလည်းလမ်းတွေပိတ်ဆို့ကုန်တာကြောင့်လို့အကြောင်းပြချက်ပေးခဲ့ပါတယ်။ဆိုင်ဖွင့်ပွင့်ခြင်းမှာလူတွေအတင်းတိုးကျိတ်ဝင်လာကိုမြင်ခဲ့ကြရပြီးအထဲကကြက်သားဝက်သားလိုအသားတွေလူသုံးကုန်ပစ္စည်းတွေဖြစ်တဲ့ TV ကြီးတွေခလေးကစားစရာအယုတ်တွေကိုလည်းအလူအယက်ဝယ်ခဲ့ကြတာပါကားနဲ့လာတဲ့သူတွေကလည်းအထဲကိုဝင်ရဖို့အတွက်အပူချိန်36ဒီဂရီဆယ်လ်စီယပ်စ်အောက်မှာ3နာရီလောက်တန်းစီဆောင်ခဲ့ကြရတာပါ။ Costco လိုစံကြီးတွေမှာဈေးဝယ်ဖို့အတွက်နှစ်စဉ်ဝင်ကြေးပေးရပြီးပစ္စည်းပြန်လဲပေးတာပြန်အမ်းတာတွေကိုလည်းလွယ်လွယ်ကူကူလုပ်ဆောင်ပေးပါတယ
်။ဒီဂရီနိုင်ငံကစုံဦးတည်ဆွင့်သူတယောက်ဟာ3မီတာကော်ဖီအမှုန့်ဝါနဲ့မျက်မှန်တိုင်းတွေစလုပ်ပေးပါပြီ။ကော်ဖီမျက်မှန်တွေကိုတက်ဆင်ရင်ကော်ဖီနန့်လေးတွေရနေမှာပါ။Orchis Coffee မြန်မာကုမ္ပဏီကိုတည်ထောင်ပြီးတဘာဝပတ်ဝန်းကျင်နဲ့ kait ညီတဲ့မြန်မာထုတ်လုပ်ဖို့ကြံစည်ခဲ့တာလို့ CEO Max Harvey Lango ကပြောပါတယ်။တခြားအမွှေးအကြိုင်အရွက်တွေနဲ့လည်းစမ်းသပ်ကြည့်ခဲ့ပြီးနောက်ဆုံးမှအသုံးပြုပြီးသား Coffee မှုန့်တွေနဲ့စမ်းသပ်အောင်မြင်ခဲ့တာပါ။ Harvey Lango ရဲ့မိသားစုဟာမြန်မာလုပ်ငန်းလုပ်ကင်သူတွေဖြစ်ပြီးသူကိုယ်တိုင်ကလည်းဒီလုပ်ငန်းအတွေ့အကြုံ15နှစ်ရှိတာပါ။အခုလို Coffee မြန်မာကိုင်းထုတ်လုပ်နိုင်တဲ့အဆင့်ရောက်ဖို့မြန်မာအလက်ပေါင်း300ကျော်လောက်စမ်းသပ်ခဲ့ရတာပါဒီကော်ဖီနေကမြန်မာတစ်ခုကိုဒေါ်လာ80ကနေ90နီးပါးနဲ့ရောင်းချတာဖြစ်ပြီးကော်ဖီအမှုန့်တွေကိုဟင်းရွက်စီတစ်မျိုးကိုကော်ဖီသုံးပြီးကတ်ထားတာဖြစ်ပါတယ်ဒီမြန်မာတွေကိုလှုပ်ပစ်တယ်ဆိုရင်10နှစ်အကြာမှာမြေဩဇာအဖြစ်ပြောင်းလဲသွားမှာပါဒီမြန်မာကိုထုတ်လုပ်ဖို့အတွက်အွန်လိုင်းရန်ပုံငွေရှာဖွေတဲ့ Kickstarter website မှာလူအများပါဝင်နိုင်တဲ့ရန်ပုံငွေရှာဖွေမှုတစ်ခုလုပ်ခဲ့ပြီးတော့မူလသတ်မှတ်ထားတဲ့ဒေါ်လာ1000ကိုကျော်ပြီးဒေါ်လာ13000ကျော်အထိကမ္ဘာတဝန်းကလူတွေကဝယ်ယူအားပေးခဲ့ကြပါတယ
်။ခွေးရှာနိုင်ငံမှာလူရည်ဒီစုံစုံတဲ့အိမ်မက်ဖြစ်ကျင်းပါတဲ့ခွေးရဲ့အတူခွေးပိုင်ရှင်တွေရေကူးပြန်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်။ခွေးနဲ့ပိုင်ရှင်တွေကလည်းအတူလိုက်ပြေးရပြီးပင်လယ်ထဲမှာရေကူးကြရတာပါ။အမြန်ဆုံးကူးနိုင်တဲ့သူတွေကိုအထူးပြုလုပ်ထားတဲ့ခွေးတောက်တဲ့ဝိုင်ဖော်ဆက်ကိုနဲ့ရေခဲမုတ်ကြွေးပါတယ်ဒီပြိုင်ပွဲကိုခရိုအေးရှားနိုင်ငံမြောက်ပိုင်းက ခရစ်ဖန်နီကာမျိုးကကမ်းခြေမှာကျင်းပါတာနှစ်နှစ်ပဲရှိပါသေးတယ်။ဒီနှစ်မှာတော့2019ခုနှစ်တုန်းကအနိုင်ရခဲ့ဘူးတဲ့နင်းဘတ်ဆိုတဲ့ခုနှစ်နှစ်အရွယ်ခွေးကလေးကအနိုင်ရသွားပါတယ်။ခွေးတွေရေကူးတာပြိုင်တယ်လို့ရေခဲမုတ်အမြန်စားပြိုင်ပွဲနဲ့ခွေးတောက်တဲ့ဝိုင်ဖော်ဆက်ကိုအမြန်တောက်ပြိုင်ပွဲတွေကိုလည်းကျင်းပခဲ့ပါတယ်။
ကိုညဉ့်နဲ့မက်ခင်ဖြူထွေတို့တင်ဆက်ခဲ့ကြတဲ့ကမ္ဘာစရာထူးခြားစံပြသတင်းများအစီအစဉ်ကိုနှားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ပေးနေတဲ့ကျန်းမာရေးစီးပွားရေးသိပ္ပံနဲ့နည်းပညာအမျိုးသမီးကန္တစတဲ့သတင်းပတ်ဆင်အစီအစဉ်ဒီနေ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုအင်တာနက်ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာကန္တလိုက်အလွယ်တကူဖတ်ရှုနိုင်တယ်လို့အတန်ဖိုင်ကိုလည်းနှားဆင်နိုင်ပါတယ်။ VOA ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုတော့အင်္ဂါညတိုင်းနဲ့စနေညတိုင်းမှာတိုက်ရိုက်ဆွေးနွေးတင်ဆက်နေတာမို့ပါဝင်ဆွေးနွေးလူသူတွေအနေနဲ့အချိန်မီအီးမေးလ်နဲ့ဖြစ်စေတယ်လီဖုန်းနဲ့ဖြစ်စေဆက်သွယ်နိုင်ကြပါတယ်ခင်ဗျာ VOA ရဲ့နေ့စဉ် TV အစီအစဉ်နဲ့ဒီသတင်းပတ်စင်မဂ္ဂဇင်းအစီအစဉ်တွေကိုအပြင်ဒီပြည်သံတွေ့ဆုံမေးမြန်းကမ်းတွေကိုလည်း VOA ရဲ့ website ဆာမျက်နှာမှာကြည့်ရှုနိုင်တယ်လို့ကျွန်တော်တို့ Facebook ဆာမျက်နှာပေါ်မှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ကနေမှာဘုဒ္ဓပညာပေးနဲ့ရတဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြောတောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖြောပြေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါသေးရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ဒီစီမားရုပ်သံမှာထုတ်လွှင့်ပေးနေတဲ့ VOA ရဲ့အစီအစဉ်တွေကိုသွားရှင်နေကြည့်ရှုနိုင်ကြပါရခင်ဗျာ။VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့အီးမေးလ်နဲ့ကျွန်တော်တို့စီကိုဆက်သွယ်နိုင်ပါတယ်။စာရေးသားပေးဖို့ရမယ့် VOA အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခင်ဗျာ။အခုတော့ကျန်ရှိနေသေးတဲ့အချင်းတော်တွင်မှာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပ
ါ။ဘာဟားမားစ်နိုင်ငံတဝန်းကိုအပြင်းထန်ဝင်ရောက်တိုက်ခတ်နေတဲ့ဟာရီကိန်းမုန်တိုင်းဒိုရီယန်ကအမေရိကန်အရှေ့ဘက်ကမ်းရိုးတန်းကိုရွေ့ရှားလာမယ့်အနေအထားရှိပါတယ်။ဟာရီကိန်းမုန်တိုင်းဒိုရီယန်ကအလွန်ပြင်းထန်ပြီးအလွန်အန္တရာယ်ကြီးတဲ့အဆင့်ငါဟာရီကိန်းမုန်တိုင်းဖြစ်လာပြီးလေတိုက်နှုန်းကတစ်နာရီကို295ကီလိုမီတာမိုင်180ကျော်နှုန်းနဲ့တိုက်ခတ်နေတာဖြစ်ပါတယ်။ဟောင်ကောင်မှာတနင်္ဂနွေနေ့ကအစိုးရစန့်ကျင်ဆန္ဒပြသူတွေကနိုင်ငံတကာလေးစိတ်နာကလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ပါတယ်။တရင်ပတ်73ဖက်မြောက်ဖြစ်စနေနေ့ကလေးကအစိုးရအုပ်ချုပ်ရေးရုံးတွေရှိတဲ့နေရာမှာဆန္ဒပြခဲ့ကြပြီးရဲတွေနဲ့လည်းထိတ်တိုက်တွေ့ခဲ့ကြပါတယ်။လေဗနန်နယ်စပ်တလျှောက်မှာအစ္စရေးနဲ့ဟစ်ဇ်ဘောလာတို့တနင်္ဂနွေနေ့ကအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။နေဇာအနီးကအစ္စရေးစစ်စခန်းနဲ့ယင်းတွေကိုဟစ်ဇ်ဘောလာတို့ကတင်ကားပစ်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့လို့လေဗနန်တောင်ပိုင်းကိုပစ်ခတ်ခဲ့တာလို့ ISTA စစ်တပ်ကပြောပါတယ်။ညပိုင်းမှာတော့တိုက်ခိုက်မှုတွေရပ်ဆဲသွားပါတယ်။မြန်မာထိုင်းနဲ့လာအိုနိုင်ငံတို့ကိုတွားရောက်မဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့အရှေ့တောင်အာရှခီးစဉ်ကိုတနင်္ဂနွေနေ့မှာစတင်ခဲ့ပြီးဒီကနေ့တနင်္လာနေ့မှာတော့ထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရက်ယွတ်ချန်အိုချန်နဲ့ဆွေးနွေးမယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံကတော့ဗုဒ္ဓဟူးနေ့မှာဆက်ရောက်လာဖို့ရှိပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံဆွေးနွေးပါပါ။မြန်မာနိုင်ငံမှာကိုရီးယားလုပ်ငန်းပေါင်း200ကျော်စီးပွားရေးလုပ်ကိုင်နေကြတာဖြစ်ပြီးတောင်ကိုရီးယားသမ္မတရဲ့ခီးစဉ်အတွင်းမှာတော့မြန်မာအစိုးရဘက်ကကိုရီးယားဆန်ရဌာနကိုစတင်ဖွင့်လှစ်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပါတယ်။အတန်မိုင်းဆန်ရအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရမန်ဖြစ်ပါတယ်။ဒီကနေ့အတွက်တဲ့ BOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီအထိလိုင်းလုံးမီတာ3040 48နဲ့Facebook စာမျက်နှာတို့ကပါတင်ဆက်ခဲ့တာဖြစ်ပါတယ်။သွားရှင်များနဲ့တကွ မြန်မာပြည်သူပြည်သားအလုံးအဆင်ပြေတဲ့နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.